ဒီကနေ့ဟာဂျပန်နိုင်ငံနာဂါဆာကီမြို့မှာ69နှစ်မြောက်အနုမြူဘုံအကျဲခံတဲ့နှစ်ပတ်လည်နေ့အခမ်းအနားကိုကျင်းပနေပါတယ်လူထောင်ပေါင်းများစွာတို့လည်းဒီအခမ်းအနားကိုတက်ရောက်နေကြတာပါနာဂါဆာကီမြို့မှာရှိတဲ့ငြိမ်းချမ်းရေးပန်းခြံကိုဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အတူဂျပန်နိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးကာရိုလိုင်းကနေဒီအပါအဝင်အသက်အရွယ်ကြီးရင်မီဖြစ်တဲ့အသက်ရှင်ကျန်ရစ်သူတွေအစိုးရတာဝန်ရှိသူတွေတခြားနိုင်ငံတွေကကိုယ်စားလှယ်တွေတက်ရောက်နေကြပါတယ်နာဂါဆာကီမြို့တော်ဝန်တိုမီဟီဆာတာဟုရဲ့လူလူကိုပြောတဲ့မင်းကွန်းထဲမှာတော့ဂျပန်နဲ့ငြိမ်းချမ်းရေးလမ်းစဉ်ကိုမဆွန့်လွတ်ဖို့နဲ့ဝန်ကြီးချုပ်ရှင်ဆိုအာဘေရဲ့အစိုးရကိုပြည်သူတွေရဲ့စကားကိုနားထောင်ဖို့အတွက်တိုက်တွန်းသွားခဲ့ပါတယ်တခြားနိုင်ငံရခြားတိုင်းပြည်တွေကိုကာဝယ်ဖို့နဲ့ပင်လယ်ပြင်ထဲမှာပိုပြီးကြီးမားတဲ့အခမ်းကဏ္ဍကနေဂျပန်ပါဝင်ဖို့အတွက်အခုအစိုးရရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးဂျပန်နိုင်ငံထဲမှာကွဲပြားမှုအမျိုးမျိုးဖြစ်ပေါ်နေတာပါ